စကိုင်းတိုင်းဟ ோம் လင်းမြို့နယ်တွေကကြေးရွာအုပ်စုဒီအုပ်ချုပ်ရေးမှူးတယောက်ကိုဧပြီလ14ရက်နေ့မနက်အစောပိုင်းမှာလူတစ်ယောက်ကတနက်နဲ့ပြစ်ခတ်တပ်ဖြတ်မှုဖြစ်ခဲ့ပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်နားဆောက်ကစစ်ကောင်စီကခန့်အပ်တဲ့အုပ်ချုပ်ရေးမှူးတစ်တီအပေါ်နေရာတော်များများမှာဒေသခံတွေကန့်ကွက်ဆန္ဒပြမှုတွေရှိနေချိန်မှာပဲခုလိုပြစ်ခတ်မှုဖြစ်ခဲ့တာပါ။ရန်ကုန်ကလာတဲ့သတင်းကိုတော့ကိုငင်းညံကပြောပြထားပါတယ်ခင်ဗျာ
။စကိုင်းတိုင်းခန်းနီးခရိုင်ဟ ோம் လင်းမြို့နယ်တဖန်းကုန်းကြေးရွာရဲ့အုပ်ချုပ်ရေးမှူးအသင်းဖြစ်သူအသက်39နှစ်အရွယ်ဦးအုပ်ကာကိုတနက်ကင်ဆောင်ထားသူလူ၄ယောက်ကဗုဒ္ဓနေ့အစောပိုင်းမှာတနက်နဲ့ပြစ်ခတ်ခဲ့လို့တိတ်ဆုံးခဲ့တယ်လို့အဲ့ဒီဖြစ်စဉ်ကိုသိရှိထားတဲ့ဒေသခံတယောက်က VOA ကိုအခုလိုပြောပါတယ်။အ
ဲ့ဒီအုပ်ချုပ်ရေးမှူးကအတိတ်ပေါ့ဗျာစစ်ကောင်စီကခန့်တဲ့ဥစ္စာသူတို့ကဆိုတော့ဒီတော်ဝင်လို့အပြန်မှာလူ၄ယောက်ကဆိုင်ကနေဝင်ပြီးတတ်သွားတာပေါ့ဒီသူနဲ့ပါလာတဲ့လူတယောက်ကကျတော့အဲ့အုပ်ချုပ်ရေးမှူးကကျတော့18ချက်တောင်ပြီးကြီး18ဟိုတနက်18ချက်ပြစ်တက်ပြီးတော့ဟိုတယောက်ကကျတော့တန်းထိခိုက်တန်းပဲရပါတော့ပေါ့
ရဲစခန်းကအမှုဖွင့်ပြီးဆက်လက်ဆောင်ရွက်အရေးယူနေတယ်လို့ဒေတာကန်ကပြောပါတယ်။ပြေဆုံးသွားသူဟာအာဏာသိမ်းအုပ်ချုပ်နေတဲ့နာဆာကစစ်ကောင်စီကမကြသေးခင်ကကြီးရွာအုပ်ချုပ်ရေးမှူးအဖြစ်ခန့်အပ်ထားသူဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လ19ရက်နေ့ကလည်းစစ်ကောင်စီကခန့်အပ်ထားတဲ့ရဲကြီးအုပ်ချုပ်ရေးမှူးအသင်း2ယောက်နဲ့ပြည်သူစစ်တယောက်မြဝီခရိုင်ဝေရှမ်းကြီးရွာဖုန်ကြီးကျောင်းဓမ္မရုံမှာပြစ်ဒဏ်ခံရပါတယ်။အုပ်ချုပ်ရေးမှူး2ယောက်ကနေရာတွင်ပွဲချင်းပြီးတိတ်ဆုံးသွားခဲ့ကြောင်းနဲ့ဒဏ်ရာရရှိခဲ့တဲ့ပြည်သူ့စစ်အဖွဲ့ဝင်တယောက်ကတော့ဆေးရုံမှာတိတ်ဆုံးခဲ့တယ်လို့ပြည်ပြည်နယ်အခြေစိုက် KIC သတင်းဌာနကရေးသားဖော်ပြခဲ့ပါတယ်။အခုလိုနာဆာကစစ်ကောင်စီကခန့်အပ်တဲ့အုပ်ချုပ်ရေးမှုအသစ်တွေပေါ်နေရာတော်တော်များများမှာစန့်ကျင်ကန့်ကွက်မှုတွေအစောပိုင်းကအတော်လေးရှိခဲ့တာပါ။ရန်ကုန်မြို့ရဲကရက်ကွက်တချို့မှာဆိုရင်အုပ်ချုပ်ရေးမှုအသစ်တွေရုံးမထိုင်နိုင်အောင်ရက်ကွက်နေပြည်သူတွေကစန့်ကျင်ဆန္ဒပြတားဆီးမှုတွေရှိခဲ့ပါတယ်။ရန်ကုန်အပါအဝင်မြို့တော်တော်များများကအုပ်ချုပ်ရေးမှူးရုံးတွေမိလောင်ကျွမ်းခဲ့ပေမဲ့လည်းဘယ်သူတွေရှို့တယ်လဲဆိုတာတော့အတိအကျမသိရသေးပါဘူးဒီလိုအခြေအနေတွေဖြစ်နေပေမဲ့လည်းအုပ်ချုပ်ရေးမှူးရုံးတော်တော်များများကတော့စစ်ကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှူးအသစ်တွေနဲ့ပြန်လည်လုပ်ငန်းလည်ပတ်နေကြပါတယ်အထူးသဖြင့်တော့စစ်ကောင်စီကအေဇင်းဥပဒေကိုပြန်ပြီးအသက်သွင်းထားတဲ့အတွက်အေဇင်းတိုင်တဲ့အလုပ်ကိုပဲအဓိကလုပ်နေကြတာပါခင်ဗျာ